အမေရိကန်ပြည်အောင်စုမှာရင်ဆိုင်နေရတဲ့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားရမှုကိုအဆုံးသတ်ဖို့နဲ့အစိုးရကချီးယူနိုင်တဲ့ငွေပမာဏကိုတတ်မှတ်တိုးမြင့်ရေးကိစ္စရပ်တွေဆွေးနွေးဖို့ရာအောက်လွှတ်တော် Republican အမတ်232ဦးစလုံးကိုသမ္မတဦးဘာမာကနေပြီးတော့အိမ်ပြီးတော့ကိုကြာသပတေးနေ့တုန်းကဖိတ်ကြားခဲ့ပါတယ်။ဒါပေမဲ့လည်းဒီဆွေးနွေးပွဲအတွက်ခေါင်းဆောင်မှုဘိုင်းမှာတာဝန်ရှိတဲ့ပုဂ္ဂိုလ် Republican ကုစလေ18ဦးကိုပဲအောက်လွှတ်တော်ဥက္ကဋ္ဌ John Boehner ကဆီလုပ်ခဲ့တာကြောင့်သမ္မတအနေနဲ့စိတ်ပြက်လက်ပြက်ဖြစ်မိတယ်လို့သမ္မတအိမ်ပြီးတော့ပြောခွင့်ရသူ Jay Carney ကပြောပါတယ်။မဟာဗျူဟာဆွေးနွေးမှုတွေအတွက်သမ္မတဟာဒီမိုကရက်အမတ်တွေကိုလည်းဗိုလ်တုံးနေတုန်းကတွစ်ဆုံခဲ့ပါတယ်။အခုလိုဒီလိုပြောဆိုဆွေးနွေးတာတွေဟာအရေးကြီးတယ်ဆိုပြီးတော့နှစ်ဖက်စလုံးကတော့ပြောပါတယ်။ Republican အမတ်တွေအနေနဲ့အစိုးရလုပ်ငန်းတွေပြန်လည်ပတ်နိုင်ဖို့နဲ့အစိုးရချင်းွေပမာဏတတ်မှတ်ပြေးမှာတိုးမြင့်ပေးဖို့ဥပဒေကြမ်းတွေကိုအတည်ပြုပေးတာဒီလုတ်တဲ့နဲ့ကိစ္စရပ်တွေကိုလှုပ်ဆောင်မယ်လို့သမ္မတအနေနဲ့ယုံကြည်မျှော်လင့်တဲ့အကြောင်းအိမ်ပြီးတော့ပြောခွင့်ရသူကပြောပါတယ်။ American ပြောစုအနေနဲ့ကဒီအကျွေးတွေကိုပေးချေဖို့အစိုးရအနေနဲ့ငွေချေးယူနိုင်တဲ့ပမာဏတိုးမပေးနိုင်ဘူးဆိုရင်တော့ဒါဟာကမ္ဘာစီးပွားရေးကိုပါကြီးမားတဲ့အကျက်အတည်းကြီးဆက်ရောက်စေလိမ့်မယ်လို့သမ္မတဥပမာကပြောပါတယ်။အောက်လွှတ်တော်ကထာပီနာကတော့အောက်လွှတ်တော်အတွင်းမဲမခွဲခင်မှာဒီအစိုးရအသုံးစရိတ်ဖြတ်တောက်ရေးနဲ့သမ္မတရဲ့ကျန်းမာရေးဆောက်ရှောက်မှုအစီအစဉ်တွေအပေါ်ညှိနှိုင်းဆွေးနွေးလိုတဲ့အကြောင်းတောင်းဆိုပါတယ်။ဒါပေမဲ့လည်းဒီလိုမျိုးသူ့ကိုဖိအားပေးချိန်ချောက်တဲ့ပုံစံမျိုးနဲ့တော့သူ့အနေနဲ့ညှိနှိုင်းနိုင်မှာမဟုတ်ဘူးဆိုပြီးတော့သမ္မတဥပမာကတုံ့ပြန်ထားပါတယ်။အခုဆိုလို့ရှိရင်အစိုးရလုပ်ငန်းအချို့ရပ်ဆိုင်ထားတာဟာဒုတိယသတင်းပတ်ထဲကိုဝင်လာခဲ့ပါပြီ။အရေးကြီးတဲ့အစိုးရလုပ်ငန်းတွေကလွဲပြီးတော့အစိုးရလုပ်ငန်းအများစုကရပ်ဆိုင်ထားရပါတယ်။အစိုးရဝန်ထမ်း8000ကျော်ဟာလည်းအလုပ်တွေမလုပ်နိုင်မနဲ့ယာယီအနာပေးခံထားရပါတယ်။